ခရီးနိုင်ငံမှာတော့တော်မီအရှိန်တင်းတင်းနဲ့ကူးစက်ခဲ့ကြအောင်ပြီးလောင်ကျွမ်းကျဲတဲ့နေရာတွေမှာပျောက်ဆုံးနေသူတွေကိုဆက်လက်စောင့်ဝင်နေရမှာတည်ဆောင်းရသူအရေအတွက်က82ယောက်အထိတက်သွားခဲ့ပါတယ်။ရဖီနာမျိုးတဝိုက်တန်းချီဒေတာမှာတနင်္လာနေ့ကစလောင်ခဲ့တဲ့ဒီတော်မီကြောင့်ပျောက်ဆုံးနေသူကိုခေစင်းလူသားတွေကဒီနေ့အထိဆက်လက်စောင့်ဝင်နေကြမှာအခုလိုတည်ဆောင်းသူတိုးလာတာဖြင့်နောက်ထပ်လူပေါင်း189ယောက်အထိလည်းဒဏ်ရာတွေရတာတယ်လို့အတည်ပြုထားကြပါတယ်။ဆက်လက်ပျောက်ဆုံးနေသူတွေမိသားစုတွေအနေနဲ့လည်းအေတင်မြို့တော်ကလောင်းလေစစ်ပုံထားတဲ့နေရာကိုသွားကြည့်နေကြခြင်းမှာအစိုးရတာဝန်ရှိသူတွေဘက်ကတော့တချို့လောင်းတွေကစိုးစိုးဝါးဝါးမီးကျွန်းနေပြီးဘသူဘဝဆိုတာပြောနိုင်မှု DNA မျိုးရိုးဗီဇအထောက်အထားစစ်ဆေးဖို့လိုနေတယ်လို့ဆိုနေပါတယ်။အစောပိုင်းစစ်ဆေးတွေ့ရှိချက်တွေကတော့ဒီတော်မီကြီးကြောင့်အိမ်ပေါင်းအနည်းဆုံး300ကျပ်စီးသွားတယ်လို့ဖော်ပြထားပါတယ်။ဒီလိုတချို့အနေနဲ့ကတော့ဒီတော်မီဆောက်လောင်ခြင်းမှာအစိုးရတာဝန်ရှိသူတွေအနေနဲ့ချက်ချင်းကင်တွယ်ဖို့နောက်ကျခဲ့တာမို့အခုလိုမတရားမြန်မြန်ကြီးတော်မီကူးဆက်သွားခဲ့တာလို့မချင်မနဲ့ပြောနေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့လေးတိုင်နှုံးပြင်းထန်လုံခဲ့တာကြောင့်ဒီတော်မီကိုအမြန်ကြီးမှုခတ်သွားခဲ့ရတာပါလို့ပြန်ဖြေရှင်းနေပါတယ်။ဝန်ကြီးချုပ် Alex Express အနေနဲ့လည်းဒီတော်မီရှောက်တိစုံတဲ့ရသူတွေအတွက်၃ရက်တာနိုင်ငံတော်ဝန်ထမ်းကြီးကမှထိမှန်နေချေတနည်းလားတနည်းအင်္ဂါနေ့ကကြေညာထားခဲ့ပါတယ်ခင်ဗျ။